မြန်မာနိုင်ငံကအကျဉ်းထောင်တွေအလုပ်ကျန်းစခန်းတွေဟာလူတွေကိုနှိပ်စက်ညှဉ်းပန်းတဲ့နေရာတွေအဖြစ်ကမ္ဘာမှာနာမည်ဆိုးတဲ့နှစ်ပေါင်းများစွာကျော်ကြားခဲ့ပါတယ်။အဲဒီလိုဖြစ်လာတာဟာအင်္ဂလိပ်ကိုလိုနီလက်ထက်ကတည်းကရှိခဲ့တဲ့အကျဉ်းထောင်လက်ဆွဲဥပဒေကိုမပြုပြင်နိုင်တာရောအာဏာရှင်စနစ်ရဲ့အမွေဖြစ်တဲ့ဖိနှိပ်မှုတွေထောင်အုပ်ချုပ်ရေးအာဏာပိုင်တွေရဲ့အကျဉ်းပြတ်ချစားမှုတွေကြောင့်လည်းဖြစ်တယ်လို့ဥပဒေပညာရှင်တွေနိုင်ငံရေးသမားတွေနိုင်ငံရေးအကျဉ်းသားဟောင်းတွေကထောက်ပြကြပါတယ်။အခုတော့ဒီမိုကရေစီနိုင်ငံတော်အစ်ကိုဖော်ဆောင်နေပြီဖြစ်တဲ့အတွက်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးကိုလည်းတဘာတည်းဆောင်ရွက်သင့်ပြီဆိုတဲ့အမြင်နဲ့နိုင်ငံရေးကျင်းသားဟောင်းတွေဦးဆောင်ပြီးကြိုးပမ်းနေတာတွေ့ရပါတယ်။မနေ့ကဆိုရင်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့အမှုဆောင်တွေကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါကြောင့်အခုခေတ်မှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲမယ်ဆိုရင်ဘယ်ချက်တွေကိုအဓိကပြုပြင်ဖို့လိုသလဲဆိုတော့APP ရဲ့ရန်ကုန်ရုံးတာဝန်ခံကုအောင်မျိုးကျော်ကအခုလိုရှင်းပြပါတယ
်။နိုင်ငံတကာနိုင်ငံရဲ့လူ့အခွင့်အရေးစာချုပ်စာချုပ်တွေကိုတည်ကျင်နေဆိုလို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့အနည်းဆုံးလူနေမှုအခြေအနေရှိတဲ့ဒီအကျဉ်းထောင်ရဲ့အခြေအနေကိုလေ့လာရတယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအချက်အလက်ကဘယ်လောက်ရှိရဆိုတော့သိနိုင်တယ်ပေါ့။ဥပဒေထဲမှာကတော့အကျဉ်းသားအမျိုးအစားခွဲခြားမှုကိစ္စဟိုအရင်တုန်းကဒီ ABC ဆိုတာရှိခဲ့တယ်။အဲ့ဒါကိုကျွန်တော်ကဒီထိုင်းနိုင်ငံရဲ့ဥပမာပေးပြီးတော့ထိုင်းမှာဆိုလို့ရှိရင်အကျဉ်းသား6မျိုးခွဲထားတယ်ပေါ့။ဒီဘရောအုံစာဝင်လာတဲ့အချိန်မှာကိုအကျဉ်းသားအားလုံးက moderate ဆိုတဲ့ဒီတာမန်အဆင့်နဲ့တွားတယ်။အဲဒီအကျဉ်းသားအစီကံကောင်းရင်ကောင်းတယ်လို့ good very good excellent ဆိုတဲ့အဆင့်ထိဆက်သွားမယ်။အစီကံမကောင်းဘူးဆိုလို့ရှိရင် bad very bad ဆိုတဲ့အဆင့်ကိုနှိမ်သွားမယ်။အဲဒါမျိုးတွေပေါ့။ပြီးတဲ့ခါကျတော့ကျွန်တော်တို့နိုင်ငံက1994ဖွဲ့စည်းပုံအခြေဥပဒေမပေါ်ခင်အချိန်ထိတရားရေးဝန်ကြီးဌာနဆိုတာရှိခဲ့တယ်။အဲတော့အကျဉ်းတောင်ကိုပြည်ထောင်ဝန်ကြီးဌာနလက်အောက်တစ်ခုထဲမှာထားတာမဟုတ်ဘဲနဲ့တရားရေးနဲ့ဒီလေးဝင်ခဏကွဲဖက်ပြီးတော့ဒီအကျဉ်းထောင်တွေကိုကင်တွယ်တင့်နေ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပဒေချမ်းကော်မတီဝင်ရှင့်နေဦးအောင်သိန်းကလည်းသူ့အမြင်ကိုအခုလိုပြောပါဗျ။အ
ခြေချက်ကဒီအကျဉ်းထောင်တွေမှာတရားသူကြီးတွေထွေဥကဝန်တန်းအချို့တွေတွားရောက်ပြီးတော့လည်လာမယ်။ဝင်ရောက်စစ်ဆေးမေးမြန်းခွင့်ရှင်ရှိဖို့တွေ့ဆုံခွင့်ရှိမယ်။အကျဉ်းသားတွေကြင်ပြတဲ့အနေအထားတွေကိုနားထောင်အောင်မယ်။အကျဉ်းဆိုင်ကြီးကပြုပြင်ပြောင်းလဲလာနိုင်တယ်လို့ပတ်သက်ပြရတဲ့အကျဉ်းသားတွေကိုခေါ်ယူတွေ့ဆုံပြီးတော့သူထောင်အထွန်းပြင်မှာသူတို့လုပ်ငန်းစားသောက်နိုင်တဲ့စံပေးဝန်ကြောင်းပညာတွေကိုဒီထောင်ထဲမှာရောက်ရှင်နေပြင်ပေးမလားအဲနောက်တစ်ခါထောင်ထဲမှာရှိနေတဲ့ပညာသင်ကျောင်းသားစံပေးဝန်ဖြစ်ခြင်းဖြည့်ဆို့ခွင့်ပြုဖို့ဆိုတဲ့ဟာမျိုးတွေပေါ့နော်အတက်ကလို့ပြည့်နေဆိုစာပေးစာယူပြည့်နေဟာမျိုးအဲအဲ့ဒါကြီးပြင်ကျွန်တော်တို့နိုင်ငံရေးကျင်းသားဆိုတဲ့ definition ကိုဘယ်လိုဖွင့်မလဲနိုင်ငံရေးကျင်းသားဆိုတဲ့သတ်မှတ်ချက်စံရင်စံနှုန်းဘယ်လိုထားမလဲသူ့ class ကိုဘယ်လိုလုပ်ထားမလဲပေါ့နော
်မြန်မာနိုင်ငံမှာလက်ရှိအကျဉ်းသားဥယျာဉ်စုစုပေါင်း 8,000 ဝန်းကျင်ရှိပြီးအဲ့ဒီထဲမှာထောင်ကျခံနေရတဲ့နိုင်ငံရေးကျင်းသား69ယောက်အကျဉ်းထောင်တွေအချုပ်တွေကနေအမှုရင်ဆိုင်နေရတဲ့သူက62ယောက်နဲ့နိုင်ငံရေးကြောင့်ပြင်ပမှာအာမခံတဲ့အမှုရင်ဆိုင်နေရတဲ့သူက135ယောက်ရှိနေတယ်လို့ AAPP ရဲ့စာရင်းတွေကသိရပါတယ်အကျဉ်းထောင်နေနေရတော့တနင်္ဂနွေလုံးမှာစုစုပေါင်း46,000ရဲဘက်စခန်းလို့ခေါ်တဲ့အလုပ်ကျန်းစခန်းက49ခုရှိနေပါတယ်။တကယ်တော့လွတ်လပ်ရေးရပြီးဖဆပလအစိုးရခင်မှာအကျဉ်းထောင်ကိုတရားရေးနဲ့ပြည်ထောင်ရေးတွဲဖက်အုပ်ချုပ်ခဲ့တဲ့စနစ်ရှိပေမဲ့တပါတီအာဏာရှင်ခင်နဲ့ဆင်အစိုးရခင်အဆက်ဆက်မှာတော့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ရင်ထောင်လန်းရေးကတိုက်ရိုက်ကင်တွဲသလိုတခြားရာဇဝတ်ကိစ္စတွေကိုပြည်ထောင်ရေးကကင်တွဲခဲ့တာတွေ့ရပါတယ်။အင်္ဂလိပ်ကိုလိုနီခေတ်ဖဆပလအစိုးရခင်မှာအကျဉ်းသားတွေကို ABC ဆိုပြီးအဆင့်လိုက်ခွဲပြီးနေထိုင်မှုပုံစံထားပေးခဲ့တဲ့စနစ်ရှိပါတယ်ဒီစနစ်ကိုမဆလတပါတီခင်မှာဖျက်သိမ်းခဲ့ပါတယ်ဒါဟာနိုင်ငံရေးကျင်းသားတွေကိုနှိပ်ကွချင်တဲ့အတွက်လို့လဲနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ဒါအပြင်မဆလခင်မှာထောင်ရဲ့ကျွေးကြော်တန်တစ်ခုဖြစ်တဲ့ပြည့်မှုကျွေးကိုချွေးဖြင့်စေမည်ဆိုတဲ့ဆောင်မုတ်ကလည်းအကျဉ်းသားတွေကိုနှိပ်ကွတဲ့စနစ်တစ်ခုဖြစ်နေပါတယ်အဲ့လိုနှိပ်ကွတဲ့စနစ်ထက်အကျဉ်းသားတွေကိုစိတ်ပိုင်းဆိုင်ရာအတီတရားတွေပြောင်းဖို့ရောထောင်ကပြန်လွပြီးတဲ့နောက်ဘဝတစ်တစ်ခုအနေနဲ့ပြန်လဲထူထောင်နိုင်ဖို့ပါပံ့ပိုးကူညီတဲ့စနစ်ဖြစ်တဲ့လို့ထောက်ပြကြပါတယ်။ဒါ့အပြင်ထောင်ဝန်ထမ်းတွေရဲ့ပညာရေးအဆင့်တန်းရောအရေးချင်းမှမြင့်တင်ရမှာကလည်းအရေးကြီးတယ်လို့ထောက်ပြကြပါတယ်။ထောင်ဝန်ထမ်းတွေအနေနဲ့စိုးသွားတဲ့ရာဇဝတ်သားတွေကိုအုပ်ချုပ်ဖို့ကိုယ်ကာယဗလတန်ဆွမ်းကျန်းမာဖို့လိုသလိုစိတ်ပညာပိုင်းဆိုင်ရာတက်သည့်နားလည်သူတွေကိုလည်းထောင်မှာအလုပ်ခံတာဖို့လိုတာတွေတွေ့ရပါတယ်။လက်ရှိမှာတော့အကျဉ်းထောင်တွေမှာအကျဉ်းဖြတ်ချစားမှုတွေအရင်ကလိုဆက်လက်ကြီးထွားနေဆဲဖြစ်တယ်လို့အကျဉ်းသားမိသားစုဝင်တွေကပြောကြပါတယ်။ထောင်တွေထဲမှာဖိနှိပ်မခံရအောင်၊ကောင်းကောင်းမွန်မွန်နေထိုင်ရအောင်၊ထောင်ရာရှိတွေ၊ဝန်ထမ်းတွေအကျဉ်းသားတွေထဲကပိုကြဆိုးမိုးနေသူတွေကိုအစစ်အစစ်နှီးမျိုးစုံလက်ထိုးနေရသေးသလို ရဲဘက်အလုပ်ကြံစခန်းတွေလည်းအရင်လိုရှိနေသေးတဲ့အတွက်ရဲဘက်စခန်းမပို့ရေးအတွက်လည်းမိသားစုတွေကလက်ထိုးနေရတယ်လို့ပြောကြပါတယ်တကယ်လို့ရဲဘက်စခန်းရောက်သွားရင်လည်းအဖိနှိပ်မခံရအလုပ်နင်းကန်အခိုင်းမခံရအောင်ထောင်မှုထောင်ပိုင်းထောင်ရာရှိအစင်းစင်းကိုပေးကမ်းနေရတော့မယ်လို့ပြောကြပါတယ်ထောင်မှုထောင်ပိုင်းတွေကလည်းအလုပ်ကြံစခန်းကထွက်တဲ့ကြောက်တွေလေယာလုပ်ငန်းတွေကနေကိုကျိုးစည်းဝါဖြစ်ထွန်းနေစေပဲလို့ပြောဆိုကြပါတယ်။ဒါကြောင့်ကျွန်းလုံသားစနစ်လို့ခေါ်တဲ့အလုတ်ကျန်းစခန်းမှာအကျဉ်းသားတွေကိုခိုင်းတဲ့စနစ်ကိုရောဘလို့ပြုပြင်ပြောင်းလဲဖို့လေ့လာထားတယ်လဲဆိုတော့ကိုအောင်မျိုးကျော်က
တိုင်းပြည်အတွက်လိုအပ်တယ်ဆိုရင်တော့ဒီအလုတ်စခန်းတွေတော့ရှိပါပေါ့။ဒါပေမဲ့အလုတ်စခန်းတွေမှာလည်းကျွန်တော်ထိုက်တဲ့နဲ့ဒုက္ခလာစာပေးပြီးတော့ပဲကျဉ်းသားတွေတာဝန်ပေးဖို့။အဲ့ဒီအလုတ်စခန်းတွေကလည်းဒီအတက်မူဝန်းကြောင်းနဲ့ဆိုင်တဲ့အလုတ်စခန်းတွေဖြစ်တယ်ပေါ့။သူတို့ဒီအလုတ်စခန်းမှာလုပ်တယ်သူတို့အတွက်ဝင်ငွေတစ်ခုရမယ်ပြီးလို့ရှိရင်ပြန်လွတ်သွားလို့ရှိရင်လည်းသူကဒီလုတ်စကမ်းမှာလုတ်ခဲ့တဲ့အဲ့ဒီလုတ်တွေနဲ့ပတ်သက်ပြီးတော့အပြင်မှာအသက်မိုးဝမ်းကြောင်းမှုတွေရုံနိုင်မယ်ဓာမျိုးတွေဆိုလို့ရှိရင်တော့အကျဉ်းသားတွေကိုခိုင်းလို့ရမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရေးထားတာရှိတယ်ဒီအကျဉ်းသားတွေကိုခိုင်းတဲ့အခါမှာထောင်အရာရှိတွေရဲ့ကိုကျိုးစည်းဝါအရာခိုင်းလို့မရဘူးဥပမာပြကျွန်တော်တို့ရှိရမလားဟိုထောင်ပိုင်အိမ်ဘုတ်ထွက်တာတို့ဟိုညှို့မှုအိမ်ဘုတ်ထွက်တာတို့ကျွန်တော်တို့ကြုံမှုတယ်အဲ့လိုဟာမျိုးတွေကျွန်တော်တို့လုံးဝကျွန်တော်တို့ဥပဒေထဲမှာလုံးဝတားထားတယ
်ဒီလိုအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရတကယ်တော့လွယ်လာတဲ့ကိစ္စတခုတော့မဟုတ်ဘူးလို့ကြိုးပမ်းနေသူတွေကပြောပါတယ်။ဘာကြောင့်ခက်ခဲနေတာလဲဆိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းက
ထောင်ဝါဒါတွေအနေနဲ့မတရားပြုကျင်လာတဲ့အခါကျတော့ဘလို့ရေးယူဆောင်ရွက်လဲဆိုရတာဒီအဲ့ဒါတွေပါကျွန်တော်တို့ကဆောင်ရွက်ရမယ့်ကိစ္စတွေရှိလို့ဒါတွေကဥပဒေတရားအနေနဲ့ပြတ်ချမှတ်တာလည်းဖြစ်မှာပေါ့။အဲကျွန်တော်တို့ကဒါအဓိကကြတာပြည်ရေးနဲ့တရားရေးပေါ့လေ။အဲ့ဒီခဏလေးကိုကျွန်တော်တင်လို့သူတို့သဘောတူနေတော့ကျွန်တော်လွတ်တော်ဆွေးနွေးဖို့ပဲရှိရယ်
။ကိုအောင်မျိုးကျော်ကလည်းဒီအချက်ကိုထောက်ခံပါတယ်။ဒါကြောင့်ဒီမိုကရေစီနဲ့လူခွင့်အပြည့်အဝရှိတဲ့နိုင်ငံတစ်ခုဖြစ်ဖို့ဆိုရင်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးဟာလည်းအဓိကဖြည့်ရှင်ရမယ့်ပြဿနာတစ်ခုဖြစ်နေတယ်လို့တွေးရကြအောင်ပါခင်ဗျာ။